ပြည်တွင်းမှာအသုံးများတဲ့ထိုင်းတရုတ်နဲ့စင်ကာပူနိုင်ငံတို့ရဲ့ငွေကြေးတန်ဖိုးကဩဂုတ်လအစပိုင်းမှာစံချိန်တင်တက်လာပြီးအမေရိကန်ဒေါ်လာကလည်းဒေါ်လာကိုမြန်မာငွေ9400ကျပ်ဝန်းကျင်ကိုရောက်ရှိလာပါတယ်ရလက်ကတော့ပြည်တွင်းကလက်လီလက်ကလူသုံးကုန်ဆိုင်တွေမှာပြည်ပကလာတဲ့ပစ္စည်းတွေပြက်လက်နေပြီးဈေးလဲတောက်လျှောက်တက်နေပါတယ်စီတီမတ်အိုရှင်ဝမ်စတော့ဒီလိုလက်လီစတိုးဆိုင်တွေမှာနိုင်ငံခြားသွင်းကုန်တွေယွန်းနေလာကြောင်းဈေးဝယ်သူတချို့ကပြောပါတယ်ဈေးနဲ့အလှကုန်ပစ္စည်းတင်သွင်းသူတွေကတော့ဈေးကွက်မှာရောင်းလို့မြန်မဲ့ပစ္စည်းမျိုးပဲဦးစားပေးပြီးတင်သွင်းနေကြပါတယ်ရာသီဥတုနဲ့စစ်ပွဲတွေကြောင်းထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလမ်းကပြတ်တောက်သွားတာထိုင်းဘက်ငွေတောက်လျှောက်တက်နေတာကြောင်းတချို့ဈေးတွေဆိုရင်ကုမ္ပဏီတွေကခွဲတန်းနဲ့မျှပြီးယူနေရတဲ့အကြောင်းမွန်ပြည်နယ်ကလုပ်ငန်းရှင်တဦးကပြောပါတယ်
ကုမ္ပဏီကပြောပြကြအရာဆိုရင်သူတို့တွေအထက်ကိုဝယ်ရတာတဲ့ဒီနေ့ငယ်နေမှာပေါ့နော်ဟိုတော့ကတစ်ထောင်လောက်တင်သူတို့ဒီပြန်ကြတာကယာကနန်းပေါ့300လောက်200လောက်ပဲပြန်ရတယ်လို့ကြားတယ်အဲကြောင့်ဒီမကြီးတပီတော့အဲ့ဒီ300 200ပြန်ဖြန့်တော့စဉ်ဆိုင်နေမှာတစ်ဆိုင်ကိုနှစ်ဘူးသုံးဘူးထောက်ဖို့မရဘူးပေါ့နော်ဒါပေမဲ့ဒီကုမ္ပဏီကထုတ်တဲ့ပစ္စည်းအတကတ်ကိုတောင်းကျော်300ကျော်ပစ္စည်းပေါ့နော်အဲ့လိုနှလုံးရောဂါဈေးဆိုတာရှိတယ်ထာဝရမဲ့သူတို့ကုမ္ပဏီတွေကလည်းဘေးလောင်လို့တော့မရဘူးဈေးကွက်မှာဘယ်လိုပြောမလဲတစ်ဆိုင်ကမှ5ဘူး3ဘူးအလိုဆုံးပေး10ဘူး15ဘူးအဲ့ထပ်ပို့ပြီးတော့မရဘူးပေါ့နော်ဆိုင်တစ်ဆိုင်ကိုအဲ့ဆိုတဘူးမှမှနှစ်ကပ်ပဲပါတာပေါ့နော်အဲ့ဆိုတော့10ဘူးလောက်လည်းပေးရင်70ဆိုလူရ20လောက်ပဲရောင်းလို့ရတာပေါ့အဲ့လိုဆိုတော့ဆရာပြောမယ်ဆိုရင်ချက်လက်တာတအားဖြစ်နေတာပေါ့နော်ဒီလိုစီစီကွာတော့
ဆောင်းစီကတော့ရက်ွက်ခွဲတန်းစီကတပိတ္တာကို9980ကျပ်သတ်မှတ်ထားပြီးမဲ့ဆိုင်တွေကတော့တပိတ္တာကို12000ကျပ်စီနဲ့ရောင်းချနေကြပါတယ်ဓာတ်ဆီစီကတော့95လီတာကို2900ကျပ်နဲ့မန္တလေးမှာတော့တလီတာကို3000ကျပ်ဝန်းကျင်ရှိပြီးတချို့နေရာတွေမှာအကန့်အသတ်နဲ့ဝယ်နေရတော့မယ်လို့အငားရင်မောင်းတချို့ကပြောပါတယ
်မန္တလေးကတော့ကျပ်နေကြပဲရောင်းမောက်အန်လိုက်မှာမှာအဲ့ဒီဒီခွဲရတဲ့ရောင်းလို့ပြန်ဒီကျန်တော့ကဲလို့နေအောင်ပြန်ဆက်စီရွာရဆိုတော့တန်းပြရောသူတို့တော်ကြီးကိုဥပ္ပေစမာကြီးကနာရောတန်းပြနေရတာညာကြီးပဲဥက္ကရေတွေကျုံကနေရောမနေရဘူးတန်းပြနေရတာပြတင်းရဆိုရင်ပကိုးကြီးတွေတွားလာတော့မှအဲကျွန်တော်ခွဲရနေနေဆိုင်တော့ခွဲခဲ့ရဒီလိုကြီးစက်ကြီးတွေတို့တော့ဒီရက်ကွက်ဆိုင်တွေရှိတယ်အဲရောဥပ္ပေဒီရောက်မှရအစီအစီတော့
တရုတ်ငွေကတရုံကို940ကျပ်မလေးရှားတရင်းဂစ်ကို1200ကျပ်ယူရိုငွေက9800ကျပ်စင်ကာပူဒေါ်လာက3900ကျပ်ဝန်းကျင်ရှိနေပြီးကုန်သွယ်ရေးမှာအသုံးများတဲ့ထိုင်းငွေကလည်းတစ်ဘက်ကို150ကျပ်အထိတက်လာတာဖြစ်ပါတယ်မြမဘူဘန်ကတော့စက်သုံးစီစားသုံးစီနဲ့ဆေးဝါးတင်သွင်းကြတဲ့သူတွေအတွက်အမေရိကန်ဒေါ်လာ5တန်းတရုတ်ယွမ်ငွေ5တန်းကိုဒီရက်ပိုင်းမှာထုတ်ရောင်းပေးမယ်လို့တောက်ကြံတွေကထုတ်ပြန်ထားပါတယ်ခင်ဗျာ